မြန်မာလူမှုအနေနဲ့လှုပ်ကြံသတင်းနဲ့အမှန်သတင်းတွေကြားမှာခွဲခြားသိနားလည်နိုင်စွာတစုံတရာအတိုင်းအတာထိရှိဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံရုံးတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ကအမေရိကန်စင်တာမှာတုံ့ရက်ကြားကျင်းပါတယ်။မြန်မာနီးပညာစခန်းသွင်းလေ့ကျင့်မှုအနာဂတ်မျိုးဆက်အတွက်မီဒီယာသိနားလည်မှုဆိုတဲ့အစီအစဉ်အဆုံးသတ်တဲ့ဒီကနေ့မှာအဲ့ဒ
ီအထူးသဖြင့်ပြောင်းလဲလာရဲ့ digital media ဘိုင်းကိုပို့ပြီးနားလည်လာအောင်လေ့ကျင့်သင်ကြားပေးရဲ့အနေနဲ့အခုအစည်းအဝေးကိုရန်ကုန်မြို့အမေရိကန်တန်ယုံကကမကထပြုပြီးအမေရိကန်စင်တာမှာကျင်းပတာပါဒီမိုကရေစီနိုင်ငံကလူထုအနေနဲ့လောက်ကျန်သတင်းနဲ့သတင်းမှတ်တွေကြားမှာခွဲခြားသိမြင်နားလည်ဖို့အရေးကြီးရဆိုတာကိုအမေရိကန်တန်ယုံဒုတိယတာဝန်ခံ George Sibley ကသတင်းတောက်တွေကိုအခုလိုပြောပါတယ်
Well, I think it's a concern throughout the world. Certainly, it is in Myanmar too.
တခါတလေမှာတချို့သူတွေကသတင်းအမှားတွေကိုအသုံးချပြီးတော့ပို့ပြီးတော့ကျေပြန့်လာအောင်လုပ်ကြပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့ကဒါတွေကိုနားလည်နိုင်တဲ့အရေးချင်းရှိဖို့ရည်ကြီးပါတယ်။သတင်းတွေပေါ်မှာအမှားနဲ့အမှန်ကိုခွဲခြားနိုင်ဖို့ကလည်းရည်ကြီးပါတယ်
။ဒီသတင်းတန်းကိုနေရာဆောင်အစွားဆောင်ကရပ်ပတ်ဖွဲ့စည်း၍သတင်းမီဒီယာတိုင်းဝန်ကသူတွေစုစုပေါင်းအယောက်50လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့အနေနဲ့ဒီသုံးရက်တာပြန်လည်ပူးပေါင်းဆောင်ရွက်မှုကနေသက်ဆိုင်ရာဒေတာကလိုအပ်တဲ့သူတွေကိုပြန်ဖြန့်ဝေပေးနိုင်အောင်လဲဒီသင်တန်းကရည်ရွယ်ထားတာလို့ George Sibley ကပြောပါတယ
် They also by doing this will acquire skills that they can spread
သူတို့ဓာရီကိုလှုပ်တဲ့အခါမှာသူတို့ရဲ့ကျွမ်းကျင်မှုတွေကိုပြန်ပြီးတော့ဖြန့်ဝေပေးနိုင်ပါတယ်သူတို့ဒီမှာလေ့လာတာလေ့ကျင့်တာတွေလုပ်ပြီးကျွမ်းကျင်မှုတွေရသွားပါမယ်ပြီးရင်တော့သူတို့လာတဲ့ဒေတာကဥပမာကချင်ပြည်နယ်ဒါမှမဟုတ်ပဲခိုးတိုင်းတစ်ခုခုပေါ့အဲ့ဒီမှာသူတို့ပြန်ပြီးတော့ကြေကြေပြန့်ပြန့်ဖြန့်ဝေလို့ရပါတယ်
အမေရိကန်တန်ယုံအနေနဲ့ဒီလိုနည်းပညာစကားသွင်းလေ့ကျင့်တဲ့အစီအစဉ်ကို2016ကပထမဆုံးချိန်လုပ်ခဲ့ရပါအခု2018ဒုတိယချိန်မှာ Facebook, Google, မြန်မာနောင်း, Mido, Pandia နဲ့တခြား Media ဖွဲ့စည်းတချို့ကလာပြီးသင်တန်းပေးခဲ့ရဖြစ်ပါတယ်